Florida ပြည်နယ်မှာအသက်၄နှစ်အရွယ်သားဖြစ်သူရဲ့တက်နတ်နဲ့ပတ်သက်တဲ့ကျွမ်းကျင်မှုကိုမိခင်ဖြစ်သူကကွန်ပျူတာအွန်လိုင်းမှာတင်လိုက်ပြီးသိမှကြားခင်မှာပဲမိခင်ဖြစ်သူဟာသူ့သားရဲ့မတော်တဆဖြစ်ကမှုကိုခံခဲ့ရပါတယ်။သူ့မိခင်တေးဝင်ပိုင်ဆိုင်တဲ့ဒီလက်နဲ့ဟာသူ့မိခင်မသိပဲခလေးလက်ထဲကိုဘလို့ရောက်သွားတယ်ဆိုတာကိုစုံစမ်းစစ်ဆင်းနေကြောင်းစက်တပ်ရင်းနေမှာပဲဒေတာကန်ရဲတွေကပြောပါတယ်။ပြစ်ခတ်မှုဟာအင်ကာနီကဖြစ်ပွားခဲ့တာပါ။ Florida ပြည်နယ်ပုတ်နံမြို့နယ်တဲကလန်ဒန်လမ်းပေါ်မှာမိခင်ဖြစ်သူအသက်32နှစ်အရွယ်ဂျေမီဂုတ်ကကားမောင်းနေရင်ပြစ်ခတ်မှုဖြစ်ပွားခဲ့တာပါသူမောင်းနေတဲ့ထရက်ကာလမ်းမပေါ်မှာရပ်ထားတာကိုရဲကတွေ့ရပြီးတဲ့နောက်မှာတော့ဂုတ်ကသူ့နောက်ကျောကို45 caliber pistol တနက်နဲ့သူ့သားကမတော်တဆဖြစ်မိတာလို့ရဲကပြောပါတယ်ဂုတ်ကအခုဆေးရုံမှာရှိနေပြီးအချိန်လေးကတော့စိုးရိမ်စရာမရှိတော့ပါဘူးဒါပေမဲ့စုံစမ်းစစ်ဆေးသူတွေကိုတော့စကားကောင်းကောင်းပြန်ပြီးမပြောနိုင်သေးပါဘူးသူဟာတနက်ပိုင်းဆိုင်ခွင့်နဲ့ပတ်သက်ပြီးလူမှုမီဒီယာတွေမှာတက်တက်ကြွကြွလှုံ့ဆော်နေသူတူဖြစ်ပါတယ်။သူသားဟာပြစ်မှတ်ကိုထိအောင်ပြစ်ဖို့အတွက်ပိုစိတ်အားထက်သန်စွာလေ့ကျင့်လာတယ်လို့ Facebook မှာတင်လိုက်ပြီးတိတ်မကြားခင်မှာပဲအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ကလေးငယ်ကတော့ဒဏ်ရာတစ်စုံတစ်ရာမရခဲ့ပါဘူး။ကလေးငယ်ကအခုဆွေမျိုးတွေနဲ့နေနေပြီးပြည်နယ်ကလေးဝန်ဆောင်မှုဌာနကလည်းဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်။လက်နက်ကိုချီထိုးပြီးတင်စီတာဒါမှမဟုတ်ချီထိုးထားတဲ့လက်နက်ကိုကလေးတွေလလန်းမိတဲ့နေရာမှာထားတာမျိုးပါ Florida ဥပဒေအရပြစ်မှုအသေးတစ်ခုဖြစ်ပါတယ်